What is iPod? iPod is an MP3 music player, has CD quality music, and it plays all of the popular open formats of digital.
လွန်ခဲ့တဲ့15နှစ် 2000 ခုနှစ်အောက်တိုဘာလ23ရက်နေ့တုန်းကပထမဆုံး iPod သင်းနှောင်းထောင်ဆက်ကိုအဲဒီက Apple ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Steve Jobs ကမိတ်ဆက်ပေးနေတာပါ
။လောကတဝက်ဆောက်လောက်ပဲရှိတဲ့14ထဲမှာတခြင်းအပုတ်ပေါင်း1000ဆန့်နဲ့ပြင်ပေါ်ပါပါနဲ့အိတ်ဆောင်နဲ့ထည့်တည်သွားနိုင်ပြီလို့ Steve Jobs ကကြေညာမိတ်ဆက်ခဲ့တာဖြစ်ပါတယ်။ iPod မထွက်ခင်တခြား MP3 သင်းနှောင်းထောင်ဆက်တွေရှိပေမဲ့လို့တိတ်ပြော်ရေးပန်းမစားလာပါဘူး။
အရင်တုန်းကဒီပေါ်ပေါ်ပါပါတည်သွားနိုင်တဲ့သင်းနှောင်းထောင်ဆက်လေးတွေဆိုရင်ကက်ဆက်ခွေထည့်နှောင်းထောင်ရတဲ့ Sony ရဲ့ Walkman သင်းနှောင်းထောင်ဆက်တွေကတိတ်ကိုလူကြိုက်များအောင်မြင်ခဲ့တာပါ။အဲဒီနောက်မှာတော့ကိုသားညုံပြောသလိုပဲဒီ MP3 သင်းနှောင်းထောင်ဆက်လေးတွေရှိလာပေမဲ့ Walkman ဆက်တွေရောင်းခဲ့ရတဲ့ရောင်းအားခြေပြားကိုတော့မမီခဲ့ပါဘူး။အဲ့လိုအခြေအနေမျိုးမှာကွန်ပျူတာတွေကိုပဲအဓိကထုတ်နေတဲ့ Apple ကုမ္ပဏီက iPod သင်းနှောင်းထောင်ဆက်ထုတ်ရောင်းမယ်ဆိုတာကိုအသိပေးကြေညာခဲ့တာပဲရှင့်။
အချင်းပုတ်တထောင်ဆက်နဲ့ Fikit iPod တလုံးကိုဒေါ်လာ400နဲ့စရအောင်တော့အောင်မြင်မှာမဟုတ်ဘူးဆိုပြီးတော့အတော်များများကခံမှန်းခဲ့ကြတယ်ဗျတကယ်လဲအစပိုင်းမှာရောင်းအောင်မကောင်းခဲ့ပါဘူး Apple ကုန်ပစ္စည်းတွေကိုအမှန်ကန်အားပေးတဲ့ပိတ်သက်တွေနဲ့ပစ္စည်းအသစ်ဆန်းတွေကိုတုံးညင်ကြတဲ့သူတွေကလွဲလို့ပထမဆုံးထုတ်တဲ့ iPod တချင်းဆက်ကိုမဝယ်ခဲ့ကြဘူးဗ
ျနောက်အဲ့ဒီအချိန်တွေတုန်းက Apple ရဲ့ Mac ကွန်ပျူတာတုံးကြတဲ့သူတွေကလည်း Apple ရဲ့ပစ္စည်းကလွဲလို့တခြားဆက်ဆိုရင်မတုံးညင်ကြသလို Microsoft ရဲ့ Windows software တွေကိုတုံးကြတဲ့သူတွေကလည်းPC computer မှ PC computer Mac computer ဆိုရင်မသုံးကြဘူးဆိုတာမျိုးရှိခဲ့တာကိုရှေ့ iPod set တွေက computer နဲ့ချိတ်ဆက်သုံးဖို့လိုတယ်လေအဲ့ဒါနဲ့2003ခုနှစ်ရောက်လာတော့ Apple ကုမ္ပဏီက Windows အတွက် iTunes နဲ့ online သချင်းအယောင်းဆိုင် iTunes Music Store ဆိုပြီးတော့လုပ်ပေးလိုက်တယ်အဲ့ဒီမှာ PC computer သုံးတဲ့သူတွေကပါ iPod ကိုစပြီးတော့အားပေးလာကြတော့တယ်2003ခုနှစ်ဇွန်လရောက်တော့ရောင်းရတဲ့ iPod အလုံးကြီးသက်တမ်းပြည့်သွားခဲ့တယ်လေအဲ့ဒီနောက်ပိုင်းမှာ iPod တွေအရောင်းပို့ပြီးတော့တက်လာခဲ့လိုက်တာ2010 September လရောက်ချိန်မှာစုစုပေါင်းရောင်းရတဲ့ iPod အလုံးကြီးပေါင်းက295သန်းအထိကိုရှိတယ်။ခင်ဗျသူတိုင်း iPod set ရှိကြတယ်ဆိုတဲ့အထိရေပန်းစားခဲ့တာမျိုးရှင်
။မူလ iPod ကနေပြီးတော့ second generation, third generation, fourth generation, နောက်တော့ iPod mini, iPod nano, iPod shuffle စသဖြင့်ဒီပို့ပြီးတော့ခင်ဗျတဲ့ iPod တချင်းဆက်တွေကို Apple ကထွင်ပြီးတော့ထုတ်ခဲ့တာပါ။ဒါပေမဲ့လို့အခုနောက်ပိုင်းနှစ်တွေရောက်တော့ iPod သင်းဆက်တွေရဲ့အယောင်ကအတော့ကိုပြန်ကျသွားတယ်ဗျ2015 January လရောက်တော့ iPod အယောင်ဝင်ငွေကိုမထုတ်ပြန်တော့ပါဘူးလို့ Apple ကုမ္ပဏီကတရားဝင်ကိုကြေညာခဲ့တော့တယ်လို့ဤပညာသတင်းတွေကိုတုံသက်တင်ပြနေတဲ့ဒီ VenturePedia ဆောင်းပါးထဲမှာရေးပါတယ် Apple ကုမ္ပဏီအတွက်ကပို့ပြီးတော့အရေးကြီးအကျိုးမြတ်ရတဲ့ iPhone ကို iPod ကနေရာဖယ်ပေးလိုက်တာပဲလို့အဲ့ဒီဆောင်းပါးမှာဆိုထားပါတယ်
လက်ရှိကမ္ဘာမှာအယောင်းရဆုံးဒီ smart လက်ကင်ဖုန်းတစ်ခုဖြစ်တဲ့ iPhone ကိုပထမဆုံးစထွင်တော့ iPod ရဲ့ဒီဇိုင်းပုံစံလွှမ်းမိုးမှုတွေအများကြီးပါတယ်လို့သုံးသပ်ကြရတဲ့အချိန်ဒီ iPod ထဲမှာပါတဲ့ function တွေကအခုလက်ရှိ iPhone တွေထဲမှာပါနေတာကလည်းတက်တည်ပါ iPod ကြောင့် iTunes Music Store ပေါ်လာတဲ့အဲ့ဒီ online သင်းရောင်းဆိုင်ကြောင့်ပဲသင်းဂီတဖြန့်ဖြူးရောင်းချတဲ့ပုံစံလုံးဝပြောင်းလဲသွားစေခဲ့တာကလည်းဘလို့မှငြင်းမရပါဘူးအရင်တော့ဆိုရင်ဒီတချင်းကွေပဲဖြစ်ဖြစ်တချင်းစီဒီပဲဖြစ်ဖြစ်အသစ်ထွက်ပြီဆိုလို့ရှိရင်ဒီတစ်ခွေလုံး CD တစ်ချပ်လုံးကိုဝယ်ရပါတယ် iTunes Music Store လိုမျိုး online ဆိုင်တွေကြောင့်အခုဆိုလို့ရှိရင်တော့အခွေသေးသေးကကိုကြိုက်တဲ့တချင်းကိုပဲတီးတန့်ရွေးပြီးတော့မှတပုတ်ချင်းရွေးဝယ်လို့ရနေပါပြီနောက်စိတ်ကူးပေါက်လို့နားထောင်ခြင်းတဲ့အချိန်ကြမှချက်ချင်း online ဆိုင်မှာဝယ်လိုက်ရုံပါပဲနောက်အခုနောက်ပိုင်းမှာဆိုရင်တော့ဓာတ်ရိုက် streaming လို့နားထောင်တာမျိုးကလည်းပို့ပြီးတော့တော့မှခေစားလာပြီဆိုတော့ဝမ်းနည်းစရာကဒီ CD အယောင်းဆိုင်ကြီးတွေပျောက်ကုန်ပါတယ်။ဥပမာလန်ဒန်မြို့နယ်မှာအရင်တုန်းကလူတွေကြိတ်ကြိတ်တူအောင်လို့များခဲ့တဲ့ HMV နဲ့ Tower Records ဆိုတဲ့သချင်းကွေအယောင်းဆိုင်ကြီးနှစ်ဆိုင်လုံးအခုဆိုရင်မရှိတော့ပါဘူး။အထက်3-4ဆိုင်ရှိတဲ့အဲ့ဒီဆိုင်ကြီးတွေကလန်ဒန်ရောက်သူတွေမသွားမဖြစ်သွားကြရတဲ့ဆိုင်မျိုးကြီးတွေထဲမှာပါပါတယ်။ CD တွေ၊ Video ကွေတွေဝယ်ကြတဲ့ခေတ်ကုန်တော့အဲ့လိုဆိုင်ကြီးတွေလည်းပျောက်ကုန်ပြီ။
ဟုတ်တယ်မဆူမြမောကအမေရိကမှာဆိုလို့ရှိရင်လည်း CD ရောင်းဆိုင်ကြီးတွေဆိုတာရှားကုန်ပြီအားလုံးကအွန်လိုင်းကနေပြီးတော့ဝယ်နေကြတာဒေါင်းလုဒ်လုပ်ပြီးတော့ဝယ်ကြတယ်ကြက်တဲ့သချင်းတွေကိုရွေးပြီးတော့နားထောင်နိုင်တဲ့ဓာတ်ရိုက် streaming ဝန်ဆောင်မှုတွေကိုလည်းတုံးနေကြတယ်တခြားမကြည့်နဲ့လေအခုဒီ Apple ကုမ္ပဏီအတွက်အောင်မြင်ဆုံး iPhone ဆိုတာဖြစ်လာအောင်လန်းခင်းပေးတဲ့ iPod သချင်းဆက်တွေကို Apple ကုမ္ပဏီရဲ့ website ပေါ်မှာတော့မှအသားပြီးပြီးတော့ကြော်ညာတာမတွေ့ရတော့ဘူးလေiPod ဆိုတာကသူနဲ့ပြိုင်တခြား MP3 သချင်းနားထောင်ဆက်တွေစဲမှာအောင်မြင်ဆုံးဆက်တစ်ခုပဲဟာဒါပေမဲ့လေဒီ Apple website သွားကြည့်လို့ရှိရင် iPod set တွေကို music ဆိုတဲ့ကဏ္ဍအောက်မှာပဲရှာလို့ရတော့တယ်။ iPhone တို့ iPad တို့လိုမျိုးထင်တာမြင်တာမကြော်ညာတော့ဘူးလေ
။လက်ရှိ smartphone တိုင်းလိုလိုမှာ iPod လိုမျိုးတချင်းနားထောင်နိုင်အောင်လို့လုပ်ပေးထားကြပြီဆိုတော့ smart လက်ကင်ဖုန်းရှိထားရင် iPod လိုမျိုးတချင်းနားထောင်တဲ့ဆက်မျိုးကတီးတန့်ထောက်ဝယ်စရာမလိုတော့တာကလည်းတကြောင်ဖြစ်မယ်ကိုသားညုံရဲ့ ဒါပေမဲ့လည်းဒီ iPod set တွေကြောင့်လွန်ခဲ့တဲ့15နှစ်တုန်းက Apple ကုမ္ပဏီအပေါ်မှာအာရုံစိုက်မှုတွေကိုပြန်ရခဲ့တယ်ကမ္ဘာတဝမ်းမှာဒီလူသိများပြီးတော့အောင်မြင်ဆုံးဝင်ငွေအများဆုံးနည်းပညာကုမ္ပဏီတစ်ခုဖြစ်လာတဲ့အထိအောင်မြင်မှုတွေကြလာအောင်လို့လမ်းဖွင့်ပေးခဲ့တာကြောင့် Apple ကုမ္ပဏီကတော့ iPod set ကလေးတွေကိုဆက်ထုတ်နေလိမ့်မယ်လို့ VenturePedia ဆောင်းပါးမှာတော့သုံးသပ်တယ်ရှင
်။ Apple ကုမ္ပဏီရဲ့သမိုင်းမှာလေးထနေရာပေးတဲ့ပစ္စည်းတစ်ခုဖြစ်ပေမဲ့လို့ iPod ရဲ့သမိုင်းဝင်15နှစ်ပြည့်မွေးနေ့ကို Apple ကုမ္ပဏီကဘာမှကြီးကြီးမလုပ်ခဲ့ဘူးဗျ။အဲကြောင့်မလို့ iPod တခြင်းဆက်တွေထုတ်လုပ်မှုကိုတိတိကျကျပဲရလိုက်တော့မယ်ထင်တယ်လို့သုံးသပ်သူတချို့တော်မှရှိနေကြတယ်မဆွမြမော်ရဲ
့ iPod တွေကိုဆက်မထုတ်တော့လို့ Apple ဆိုင်တွေပေါ်မှာဒီ iPod set လေးတွေမရှိတော့ဘူးဆိုရင်တော့မှ Apple ကုမ္ပဏီအတွက်သူထားပေးခဲ့တဲ့အမွေအနှစ်တွေကတော့ဤပညာသမိုင်းမှာကြံ့ရင့်နေမှာသိကြပါရယ်ဒီပထမဆုံး iPod ထုတ်ပြီး15နှစ်အကြာဒီကနေ့မှ iPod Touch iPod Nano iPod Shuffle ဆိုပြီးတော့မှ iPod တခြင်းဆက်၃မျိုးကို Apple ဆိုင်တွေမှာရောင်းနေပါရယ်ဒါပေမဲ့လည်းနောက်15နှစ်အကြာ2032ခုနှစ်ကြာရင်ရော iPod သတင်းဆက်တွေရှိနေအောင်ပါလားဆိုတာက iPod ရဲ့15နှစ်ပြည့်မွေးနေ့မှာပဲထွက်ပေါ်လာတဲ့မေးခွန်းတစ်ခုဖြစ်နေပါတယ်ရှင်။